ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကလှုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေကနေကနဦးထွက်လာတဲ့ရလဒ်တွေအရလက်ရှိအစိုးရနဲ့ဆက်ဆက်တဲ့ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။ဒါပေမဲ့လည်းမဲမတမာမှုတွေစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေရှိတယ်ဆိုတဲ့သတင်းတွေကအတော်လေးစိုးရိမ်စရာကောင်းတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါတယ်။ထိုင်းရွေးကောက်ပွဲနောက်ဆုံးသိထားသမျှအခြေအနေကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
2024ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူပြီးကတည်းကဆိုရင်ပထမဆုံးကျင်းပတဲ့အခုထိုင်းရွေးကောက်ပွဲကိုစစ်တပ်ပေါ်လူလူဆန္ဒခံယူပွဲဖြစ်အများစုကသတ်မှတ်ကြပါတယ်။စစ်ဆိုးရအနေနဲ့အရသာဆိုးရတရအဖြစ်ဒုံကူးပြောင်းနာမှာလွယ်ကူချုံးမှုစီဖို့ဒီရွေးကောက်ပွဲကိုစီမင်းစည်းကမ်းအသစ်တွေချမှတ်ပြီးကျင်းပတာလည်းဖြစ်ပါတယ်။စစ်ဆိုးရပေါ်လူတွေမကျေနပ်ကြတာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နော့ဝတ်ဖွဲ့စည်းခဲ့တဲ့ဖွဲ့တိုင်းပါတီကိုထောက်ခံသူတွေအခိုင်အမာဆက်ရှိနေသေးတာဒီဒီချိန်မှာမှမဲပေးခွင့်ရလာတဲ့လူငယ်မဲဆန္ဒရှင်တွေအားပေးထောက်ခံတဲ့ပါတီတစ်ခုပေါ်လာတာစတဲ့အချက်တွေကြောင့်စစ်တပ်နဲ့ဆက်ဆက်တဲ့ဖလန်ပရာချရက်ပါတီအခြေအနေကောင်းလိမ့်မယ်လို့လေ့လာသူတွေကတွက်မှတ်ထားခဲ့ပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံကြီးဟာခံမှန်းရခက်လာပါတယ်။မဲကြီးအတွက်94ရာခိုင်နှုန်းကိုရွတ်တွက်ပြီးချိန်မှာရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့အစောပိုင်းထုတ်ပြန်ချက်အရအာနာသိန်းစစ်ကောင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုတ်ချန်နိုချာရဲ့ဖလန်ပရာချရက်ပါတီကစုစုပေါင်းမဲကြီးအတွက်အများဆုံးရထားပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ဦးဆောင်ခဲ့တဲ့ဖွဲ့တိုင်းပါတီကဒုတိယဒီရွေးကောက်ပွဲမှာပထမအဦးဆုံးဝင်ပြိုင်တဲ့ Future Forward Party တွေကတတိယအသီးသီးရှိနေပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်အပြည့်အစုံကြေညာမဲ့ရက်ကိုတော့ရွေးကောက်ပွဲကော်မရှင်ကမေလအထိရွှေ့ဆိုင်းထားတဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မရှင်တွင်မှုချုပ် Jerome Vitt Phuma ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ Stop การรายงานผลอย่างไม่เป็นทางการนะครับอาจจะทราบชื่อว่าใครได้คะแนน
กันอู้ยะลัดเดยะเบปาร์ตี้ก็แม้อันยาสงยัดทาได้สร้าเราตะดิปุ่มิบาได้ดาใบแม้นอกตะสินก็เตยวนยัดลัดเดโกทุบเปลี่ยนหมดผิดปีเมล6เยเนี่ยมาจัญญาพุตั้มมาทาบาได
้ยูกอกบวนเนี่ยปัดติดไต่จ้าเจ็ดฤอาลุงโกดีมะไดเกมมาปี้เป็ดอองเสเสมาผิดปีลุลัดหญัดตะเดยูกอกบวนโหมโหคอมมิชชั่นก็ส่งเผ็ดมาผิดปีรอเตยวนยัดลัดโกทุบเปลี่ยนมาผิดเดหลูเลยคอมมิชชั่นตรึงมุจุก็สู้บาได้တရားမဝင်ဖြစ်သွားတဲ့မဲအရေးအတွက်ကနှစ်သန်းနီးပါးရှိရဲဆိုတဲ့သတင်းကြောင့်လဲရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေကတေချာပေါက်ဖြစ်လာမဲ့သဘောရှိပါတယ် HRW အဖွဲ့အနေနဲ့တော့မဲမသမာမှုဆိုင်ရာသတင်းတွေကိုရထားတယ်လို့ HRW ရဲ့အကြီးတန်းသုတေသီဆူနိုင်းဖာစုကပြောပါတယ
် The reports that we have heard back are very alarming there were report about
four တရောကြားတဲ့သတင်းတွေကတိတ်ကိုစိုးရိမ်စရာကောင်းပါတယ်မဲဝဲတာတွေမဲရီတွက်တာနဲ့စီးရင်ထည့်သွင်းတာမှာစီးမင်းစည်းကမ်းနဲ့မငြင်းညွတ်တာတွေတိုက်ခံပါတီဝင်တွေကိုချင်းချောင်နှောက်ရက်တာတွေစတဲ့သတင်းတွေကိုကျွန်တော်ရထားပါတယ်
။ရွေးကောက်ပွဲမတိုင်ခင်ကတည်းကပိတ်ပင်ကန့်သတ်ချက်တွေရှိထားတာကြောင့်ဒီရွေးကောက်ပွဲဟာမေကွန်းထုတ်စရာအများပြားရှိနေတယ်လို့လည်းဆူနိုင်းဖာစုကထောက်ပြပါတယ
်။ From the start this election gave very little hope to be considered as
စကားတွေကဒီရွေးကောက်ပွဲဟာယုံကြည်ရလောက်တဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့မျှော်လင့်ချက်မရှိခဲ့သလောက်ပါပဲ။ဘာကြောင့်လဲဆိုတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်တမဖို့လိုအပ်တဲ့အခြေခံလွတ်လပ်ခွင့်တွေမရှိခဲ့လို့ပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်လို့အခြေခံလွတ်လပ်ခွင့်တွေအပေါ်စစ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပါတယ
်ဒီရွေးကောက်ပွဲမှာပထမဆုံးဝင်ပြိုင်တဲ့ Future Forward Party ဟာပထမဆုံးချိန်မဲပေးသူလူငယ်အများစုရဲ့ထောက်ခံမှုနဲ့ရေအတွက်ပြီးသည့်မြောက်မှာမဲအရေးအတွက်၅သန်းကျော်အထိရထားတာကြောင့်အဓိကအောင်မြင်မှုရတဲ့ပါတီဖြစ်တယ်လို့ Narison တက္ကသိုလ်ကလူမှုသိပ္ပံဘာသာဌာနမှ Nabisa Wetukie ကပြောပါတယ်
The biggest winner obviously is Future Forward Party
အကြီးမဆုံးအောင်မြင်မှုရတာကတော့ Future Forward Party ဆိုတာသိထင်ရှားပါတယ်ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးသူတွေလူငယ်တွေတိတ်ကိုတက်ကြွပြီးအပြောင်းအလဲလိုချင်ကြသူတွေက14ရာခိုင်နှုန်းလောက်ရှိပါတယ်အဲ့ဒီမဲဆန္ဒရှင်တွေဟာ Future Forward Party ကိုအခိုင်အမာထောက်ခံကြတယ်လို့ကျွန်မယူဆပါတယ်
စုစုပေါင်းအမတ်အရေးအတွက်900ရှိတဲ့အောက်တော်အတွက်ထိုင်းမဲဆန္ဒရှင်တွေမဲပေးကြတာဖြစ်ပြီးအဲ့ဒီအထက်ကအမတ်နေရာ350ကိုမဲဆန္ဒနဲ့တခုချင်းစီကနေတည့်ရက်ရွေးကောက်တင်မြှောက်တာဖြစ်ပြီးတော့150ကိုတော့ပါတီတခုချင်းစီကအနိုင်ရတဲ့စုစုပေါင်းမဲအရေးအတွက်နဲ့ခွဲခြားသတ်မှတ်ပေးတာပါအထက်လွှတ်တော်မှာအမတ်အရေးအတွက်250ရှိပြီးအားလုံးကိုစစ်အစိုးရကခံထားတာဖြစ်ပါတယ်အထက်အောက်လွှတ်တော်နဲ့ပေါင်းပြီးတော့ဝန်ကြီးချုပ်ကိုမဲပေးရွေးချယ်ချာမှာဖြစ်တဲ့အတွက်လက်ရှိအသာရနေတဲ့စစ်အစိုးရကြိုးရောင်းထုတ်ခံပြုပါတီရဲ့ခေါင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုတ်ပြန်တက်လာမယ်လို့ခန့်မှန်းနေကြတာပါဒီရွေးကောက်ပွဲမှာမဲပေးသူအရေးအတွက်ကတော့ခန့်မှန်းထားတာတဲ့အများကြီးရော့ပြီး64ရာခိုင်နှုန်းပတ်ဝန်းကျင်ပဲရှိပါတယ်ခင်ဗျာ